Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ12ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြောင်းစုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်။တော်ရရှင်အားလုံးရှင်နှချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုပြတ်ပါရှင်။ American ပြည်ထောင်စုမြောက်ပိုင်း Michigan ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်3ယောက်သေဆုံးသွားပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာပုတ်ထုံးနေကြရင်ဝန်ကြီးချုပ်ယာရုကနေပြောင်းဝင်နှုတ်ထွက်မှဖြစ်ပြီးတော့လက်ရှိပြည်ထောင်ရေးဝန်ကြီးတာဝန်ယူထားတဲ့ထရီဇာမေကအဝန်ကြီးချုပ်တက်ဖြစ်လာတော့မှာပါဒီလိုထိတ်တန်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုထူးခြားတဲ့နိုင်ငံရေးကသတင်းတွေကြားကြပြီးတဲ့အချိန်မှာတော့
Brexit means Brexit and we are going to make a success of it
ဒါကတော့မကြခင်မှာဗြိတိန်နိုင်ငံဝန်ကြီးချုပ်ယာရုကိုဆက်ခံတော့မဲ့ထရီဆာမေပြောဆိုသွားတာဖြစ်ပါတယ်အကြောင်းစုံကိုသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုကြားကြရမှာပါဒါအပြင်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေဖမ်းဆီးတာတွေပြန်ပို့တာတွေတိုးလုံနေတဲ့အတွက်အလုပ်သမားရေးဆောင်ရွက်သူတွေကဝေဖန်ပြောဆိုနေကြတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာနိုင်ငံသားအချင်းချင်းအပြန်အလှန်လေးစားဖို့သမ္မတကတိုက်တွန်းရတဲ့အခြေအနေနောက်ပြီးတော့အမေရိကန်သမ္မတမဲဆွယ်ပွဲအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ American ပြည်ထောင်စုမြောက်ပိုင်း Michigan ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်3ယောက်သေဆုံးသွားပါတယ်။တရားရုံးကိုရုံးထုတ်လာတဲ့အကျဉ်းသားတယောက်ကလက်ထောက်ရဲအရာရှိတယောက်စီကတနက်ကိုလူယူပြီးတော့ပြစ်ခတ်ခဲ့တာပါ။သေဆုံးသွားသူ2ယောက်ကတရားရုံးစည်းရေးဖြစ်ကြပြီးတော့နောက်သေဆုံးသွားသူတယောက်ကတော့တနတ်သမားဖြစ်တယ်လို့ဘာရီယံမြို့နယ်ရဲအရာရှိပေါ်ဘေလီကပြောပါရယ်လက်ထောက်ရဲအရာရှိလည်းတနတ်ဒဏ်ရာရခဲ့ပေမဲ့အသက်အန္တရာယ်မရှိဘူးလို့အနာဝင်တွေကပြောပါရယ်အရသားတချို့ကလည်းစိန့်ဂျိုဆက်မြို့ကဆေးရုံမှာကုသမှုခံယူနေကြပေမဲ့ဘယ်လိုဒဏ်ရာမျိုးတွေနေလဲဆိုတာရှင်းရှင်းမသိရသေးပါဘူးရုံးထုတ်လာတဲ့အကျဉ်းသားကိုချုပ်နှောင်ထားတဲ့အခန်းထဲကနေအနာဂတ်တရားခွင်စီကိုလက်ထောက်ရဲအရာရှိနဲ့တရားရုံးစည်းရေးနှစ်ယောက်ကခေါ်လာစဉ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့ရဲအရာရှိဘေဒီကပြောပါရယ်တရားရုံးအဆောက်အဦးရဲ့တတိယထပ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအမည်မဖော်တဲ့အကျဉ်းသားဟာတနက်လှုပ်ပြီးတော့မပြစ်ခင်မှာအရင်ထိုးကြိတ်ခဲ့တယ်လို့လည်းပြောပါရယ်တနက်တရားရသွားတဲ့အနားမှာရှိနေကြတဲ့ရဲတွေရဲ့ပြန်လည်ပြစ်ခတ်မှုကြောင့်အဲ့ဒီအကျဉ်းသားသေဆုံးသွားခဲ့ပါရယ်ဖြစ်စဉ်အသေးစိတ်ကိုစုံစမ်းစစ်ဆေးနေတယ်လို့ဘာရီယံမြို့နယ်ရဲအရာရှိကပြောပါရယ်ရှင်
ပြည်ထောင်စုကတက်ဆက်ပြည်နယ်ဒါလတ်မြို့မှာရဲအရာရှိ၅ဦးကိုပြစ်တက်ခဲ့တဲ့သူရဲ့နောက်ကြောင်းကိုစုံစမ်းစစ်ဆေးသူတွေဟာဆက်လက်ပြီးစုံစမ်းနေပါဗျ။ပြစ်ခတ်မှုကိုတယောက်တည်းလှုပ်ဆောင်တာဟုတ်မဟုတ်မင်းမျက်နှာနဲ့ပတ်သက်ပြီးရှာဖွေလို့ရသမျှအားလုံးကိုရှာဖွေလို့ပြီးတဲ့အထိကျွန်တော်တို့စိတ်ကျဉ်းနေမှာမဟုတ်ပါဘူး။မစုံစမ်းသေးရတာဘာမှမကြံအောင်ဆက်ပြီးလေးလာစုံစမ်းနေမှာပါလို့ရဲချုပ်ဒေးဗစ်ဘရောင်းကတင်းလာနေကပြောလိုက်ပါဗျ။ရဲတွေဟာရဲအရာရှိတွေရဲ့ကိုမှတက်ဆင်ထားတဲ့ကင်မရာတွေကရတဲ့နာရီ180စာဗီဒီယိုဖိုင်တွေအပြင်ရဲကားတွေထဲမှာတက်ဆင်ထားတဲ့ကင်မရာတွေကဗီဒီယိုတွေနဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့လမ်းတစ်လျှောက်ကအယောင်ဆိုင်တွေမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေကရတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးနေတယ်လို့သူကပြောပါတယ်။အဲ့ဒီဖြစ်ရမှာရဲအရာရှိ5ဦးသေဆုံးခဲ့တဲ့အပြင်အခြားရဲအရာရှိ6ဦးနဲ့အရက်သား2ဦးလည်းဒဏ်ရာရသွားပါတယ်။ပြစ်ခတ်သူမီကာဂျွန်ဆန်ကိုရဲအရာရှိ12ဦးကတနက်နေ့ပြစ်ခတ်ခဲ့ကြပြီးကျန်တဲ့2ဦးကဒေါ်လာ35,000တန်ရိုဘော့ဆက်ရုပ်ကိုအသုံးပြုပြီးနှိမ်နင်းနိုင်ခဲ့တာဖြစ်တယ်လို့ဘရောင်းကပြောပါတယ်။အခုလိုရာဇဝတ်မှုနှိမ်နင်းတဲ့ဖြစ်ရပ်တစ်ခုတွင်ဆက်ရုပ်ကိုအသုံးပြုရတဲ့ပတ်သက်လို့အမေရိကန်ရဲတပ်ဖွဲ့အတွက်ပထမဆုံးဖြစ်ပါတယ်။ဂျွန်ဆန်ကိုနှိမ်နင်းမှုအတွက်ဆက်ရုပ်ကိုအသုံးပြုရတဲ့ပတ်သက်ပြီးကျင့်ဝတ်ပိုင်းအရဝေခွဲဖြစ်နေတာမျိုးဝေခွဲမရဖြစ်နေတာမျိုးမရှိခဲ့ဘူးလို့ရဲချုပ်ကပြောပါတယ်။ဂျွန်ဆန်ရဲ့အိမ်ကိုရှာဖွေစဉ်အတွင်းဘုံပြုတ်လုတဲ့အရာဝတ္ထုတွေနဲ့အခြားအကြောင်းအရာရေးရာမရှိတဲ့မှတ်တမ်းချို့ကိုလည်းတွေ့ခဲ့တယ်လို့ဂျဲရီကပြောပါတယ်
။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဘုံထုတ်တိကျလို့ရှိရင်ဝန်ကြီးချုပ်ယာရုကနေတရားဝင်နှုတ်ထွက်မယ်လို့ကြေညာလိုက်တဲ့အတွက်လက်ရှိပြည်ထရေးတာဝန်ဒီခါမှာပြည်ထရေးဝန်ကြီးတာဝန်ယူထားတဲ့ထရီဆာမေကဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါထရီဆာမေဝန်ကြီးချုပ်တစ်ဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကတင်းလာနေတော့ကအခုလိုပြောကြားခဲ့ပါတယ်
I'm also delighted that Theresa May will be the next Prime Minister. She is strong, she is competent, she's more than able to provide the leadership that our country is going to need in the years ahead.
Theresa May ha ထက်မြက်ခိုင်မာသူအရေးအချင်းရှိသူတစ်ယောက်ဖြစ်ပါတယ်။ရှေ့လာမယ့်နှစ်တွေမှာကျွန်တော်တို့နိုင်ငံလိုအပ်တဲ့ကောင်းဆောင်မှုကိုကောင်းကောင်းကြီးပေးနိုင်သူတစ်ယောက်လည်းဖြစ်ပါတယ်။သူ့ဘော်ကျွန်တော်အပြည့်အဝထောက်ခံပါတယ်လို့ဝန်ကြီးချုပ် David Cameron ကပြောကြားသွားတာဖြစ်ပါတယ်။ အောက်လွှတ်တော်မှာဗုဒ္ဓဟူးနေ့တိုင်းပုံမှန်ကျင်းပနေကြဝန်ကြီးချုပ်ကိုလွှတ်တော်အမတ်တွေမေးမြန်းကြတဲ့အစီအစဉ်ပြီးရင်တော့ဘက်ကင်ဟမ်နန်းတော်ကိုသွားပြီးတော့ဘီအမဂျီစီမှာနှုတ်ထွက်စာတင်မှာဖြစ်တယ်လို့မစ္စတာကင်မရွန်ကပြောပါရယ်။ဒါကြောင့်ဗုဒ္ဓဟူးနေ့ညနေပိုင်းမှာဗြိတိန်မှာဝန်ကြီးချုပ်အသစ်တက်နေမှာဖြစ်တယ်လို့သတင်းတောက်တွေကိုသူကပြောကြားခဲ့ပါရယ်။လက်ရှိအာဏာရ Conservative Party ကောင်းဆောင်နေရအတွက်ထရီဆာမေနဲ့ရှင်ပြိုင်ရမယ်Andrea Latchem ကတနင်္လာနေ့အစောပိုင်းမှာရှင်ပြိုင်မှုကနေနှုတ်ထွက်သွားခဲ့တဲ့အတွက် Theresa May ဟာပြိုင်မဲ့မရှိပါတီခေါင်းဆောင်ဖြစ်လာခဲ့တယ်လို့ဝန်ကြီးချုပ်သစ်လည်းဖြစ်လာခဲ့တာပါသူဟာ Margaret Thatcher ပြီးရင်တော့ဒုတိယမြောက်တက်လာတဲ့ British အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်ပါတယ်ရှင
်တောင်ဆူဒန်နိုင်ငံမှာပြိုင်မဲ့ခေါင်းဆောင်တွေဟာထိခိုက်လွယ်တဲ့အခြေအနေဖြစ်နေတဲ့ငြိမ်းချမ်းရေးသဘောတူညီချက်နဲ့ညွန်မောင်းအစိုးရကိုပြုတ်ကွဲသွားအောင်ချင်းချောင်းနေတဲ့တိုက်ခိုက်မှုတွေကိုရပ်တန့်ဖို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်တွန်းနေကြပါတယ်။တနင်္လာနေ့ကရခိုင်သဘုံခေါင်းဆောင်ဟောင်းနဲ့ဒုတိယသမ္မတတဦးဖြစ်တဲ့ Rick Machar ဟာသမ္မတဖြစ်သူ Salva Kiir ကြေညာထားတဲ့အပြစ်ခတ်ရစဲကိုဂုံပြုလေးစားကြဖို့နဲ့သူ့ရဲ့တပ်ဖွဲ့တွေကိုဒေသခံအတန်လွှင့်ဌာနတစ်ခုကနေတိုက်တွန်းပြောကြားလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့သမ္မတ Salva Kiir ရဲ့ဂျန်လိုတိုက်ခိုက်မှုတွေရန်တန့်ရေးကြေညာချက်မှာတောင်ဆူဒန်ရဲ့မြို့တော်ဂျူဘာရဲ့ဒေသစံတော်ချိန်ညနေ6နာရီမှာအပြစ်ရကြဖို့နှစ်ပတ်လုံးကိုအမိန်ပေးထားပါတယ်။အစိုးရအရာရှိတွေကလည်းတပ်ဖွဲ့တွေကိုစစ်တမ်းရတွေကိုပြန်လာကြဖို့အမိန်ပေးလိုက်ပါတယ်။တနင်္လာနေ့ကဂျူဘာမြို့မှာ900မြောက်အနီးနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်ဆူဒန်ခေါင်းဆောင်တွေကိုသူတို့ရဲ့တပ်ဖွဲ့တွေကိုထိန်းချုပ်ဖို့နဲ့အရဲသားတွေနဲ့ကုလသမဂ္ဂအစအဦးတွေကိုတိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းသတိပေးခဲ့တာဖြစ်ပါတယ
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားရေပြင်ပိုင်နဲ့အငင်းပွားမှုပြဿနာနဲ့ပတ်သက်လို့နိုင်ငံတကာခုံတမာတိအဖွဲ့ကဒီကနေ့ဇူလိုင်လ12ရက်နေ့မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ Netherlands နိုင်ငံ The Hague မြို့မှာအခြေစိုက်တဲ့နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ PCA ကအဆုံးဖြတ်ပေးမဲ့ဆုံးဖြတ်ချက်ကနေအငင်းပွားနေတဲ့ရေပြင်ပိုင်နဲ့တွေကိုဘယ်နိုင်ငံကပိုင်ဆိုင်တယ်လို့တတ်မှတ်နိုင်မှာမဟုတ်ပေမဲ့ကမ္ဘာရေကြောင်းသွာလာရေးမှာအရေးအပါဆုံးရေလောင်းကြောင်းတစ်ခုရဲ့နေရာတော်တော်များများကိုစုပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံအတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ဗီယက်နမ်နဲ့ထိုင်ဝမ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေပြင်ပိုင်နဲ့တွေကိုတရုတ်ကလည်းသူပိုင်တယ်လို့ပြောဆိုနေတာပါ။ဒါကြောင့်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက် UNCLOS နဲ့အညီဆုံးဖြတ်ချက်ပေးဖို့ဖိလစ်ပိုင်နိုင်ငံက2013ခုနှစ်မှာ PCA ခုံတမာတိအဖွဲ့ကိုတင်ပြခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ UNCLOS သဘောတူညီချက်ကိုလက်မှတ်ထိုးထားပေမဲ့ဒီသဘောတူညီချက်အရခုံတမာတိရုံးရဲ့ဆောင်ရွက်ချက်တွေထဲမှာပါဝင်စရာမလိုသလိုလက်ခံစရာအကြောင်းလည်းမရှိဘူးလို့အကြိမ်ကြိမ်ပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာထောင်နဲ့ချီတဲ့လူငယ်တွေဟာဒေသခံခွဲထွက်ရေးကောင်းဆောင်တို့အသက်ခံရတာကိုဆန္ဒပြတဲ့အနေနဲ့ညမထက်ရအမိန့်ထုတ်ထားတာကိုစတင်ပြီးတတိယမြောက်အနေဖြင့်လက်မပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အသက်22နှစ်အရွယ်ဘိုရွန်ဝါနီဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တိတ်ဆုံးသွားပြီးတဲ့နောက်တင်းမာမှုတွေဖြစ်ပေါ်လာတာပါ။ဒီမငြိမ်သက်မှုတွေကြောင့်တိတ်ဆုံးသူအရေအတွက်25ဦးကျော်လွန်လာပြီးဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တနက်ပြစ်ခတ်တာနဲ့မျက်ရည်ပုံတုံပြီးနှိမ်နင်းတာတွေကြောင့်ဆေးရုံတွေမှာလည်းဒဏ်ရာသူတွေယာနဲ့ချီပြီးပြစ်နှက်နေပါဗျ။ဒဏ်ရာသူတွေထဲမှာဆန္ဒပြသူတွေကကြောက်တုံးနေနဲ့ပြစ်ပေါက်လိုက်လို့ဒဏ်ရာသွားတဲ့ရဲသားတွေလည်းပါဝင်ပါတယ်။ခုလိုလက်မပေါ်ထွက်ဆန္ဒပြတာတွေကြောင့်လူပေါင်းများစွာတိတ်ဆုံးခဲ့ပြီးဒီမငြိမ်သက်မှုတွေဟာ2010ခုပြည့်နှစ်နောက်ပိုင်းဟိမဝန္တာတောင်နှံဒေသအတွင်းမှာအပြင်းထန်ဆုံးရပ်ဖတ်မငြိမ်သက်မှုဖြစ်လာခဲ့ပါတယ်
။ Iraq နိုင်ငံမော်စမြို့ကို IS စစ်သွေးကြွတွေလက်ကနေပြန်ရအောင်တိုက်ခိုက်နေတဲ့ Iraq တပ်တွေကိုကူညီဖို့အတွက်နောက်ထပ် American တပ်ဖွဲ့ဝင်960ကို Iraq ကိုဆေးလွှတ်မှာဖြစ်ပါတယ်။မော်စမြို့နာကအချက်အချာကြားတဲ့လေတပ်အခြေစိုက်စခန်းကို Iraq တပ်တွေဘက်ကပြန်လည်သိမ်းယူခဲ့ပြီးတဲ့နောက် American တပ်တွေကိုထပ်ဆေးလွှတ်မယ်လို့ကာကွယ်ရေးဝန်ကြီး Ash Carter က Baghdad မြို့တော်ရောက်နေစဉ်မှာတင်းလာနေကကြေညာခဲ့တာပါ။တခါ American ပြည်ထောင်စုမှထုတ်ဝေတဲ့ Fox Magazine ကြီးရဲ့နှစ်စဉ်ထုတ်ပြန်တဲ့အချမ်းသာဆုံးကြော်ကြားသူများစာရင်းမှာအဆိုတော် Taylor Swift ကခမန်းကျေဝင်ငွေသန်း190နဲ့2016ခုနှစ်အတွက်အချမ်းသာဆုံးကြော်ကြားသူနံပါတ်1စာရင်းဝင်ခဲ့ပါတယ်ရှင်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကုရဲကောင်တို့ကြီးညာသွားကြတာဖြစ်ပါတယ်။ အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ဗြိတိန်နိုင်ငံရဲ့အခြေအနေနဲ့အရင်ဆုံးစပါမယ်ဗြိတိန်နိုင်ငံဥရောပတမက္ကာတွေကနေနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာဗိုလ်တူးနေမှာယာရုကနေတရားဝင်အနားယူတော့မှာဖြစ်ပြီးတော့လက်ရှိပြည်ထောင်စုဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ထရီဆာမေကိုဝန်ကြီးချုပ်အသစ်ဖြစ် Conservative Party ကနေရွေးချယ်တင်မြှောက်လိုက်ပါတယ်ထရီဆာမေဝန်ကြီးချုပ်ဖြစ်လာတဲ့အခါမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောထားမျိုးတွေရှိလာနိုင်တယ်လဲဆိုတာကိုကုစော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
EU ဥရောပတမက္ကာတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးမထွက်ရေးအတွက်ဇွန်လ29ရက်နေ့မှာလူထုဆန္ဒခံယူပွဲကျင်းပစဉ်ကဗြိတိန်နိုင်ငံ EU ထဲမှာဆက်တည်ရှိရေးစည်းရုံးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒေးဗစ်ကင်မရွန်ဟာပေးထားတဲ့ကတိအတိုင်းဇူလိုင်လ23ရက်ဗုဒ္ဓဟူးနေ့မှာဝန်ကြီးချုပ်ယာရုကနေတရားဝင်အနားယူတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာအစားထိုးတာဝန်ထမ်းဆောင်ဖို့အတွက်ပြည်ထရေးဝန်ကြီးတရက်ဆာမေနဲ့စွန့်အင်ဝန်ကြီးအန်ဒရီယာလစ်ဆမ်တို့နှစ်ဦးကွန်ဆာဗေးတစ်ပါတီအတွင်းမှာရှင်ပြိုင်ကြမယ်လို့မျှော်လင့်ထားခဲ့ပေမဲ့အန်ဒရီယာလစ်ဆမ်ကဝန်ကြီးချုပ်ရွေးချယ်မှုကနေနှုတ်ထွက်မဲ့အကြောင်းတင်းလာနေအစောပိုင်းမှာကြေညာလိုက်တဲ့အတွက်ထရက်ဆာမေတဦးတည်းဝန်ကြီးချုပ်ဖြစ်ရေးရှင်ပြိုင်သူအဖြစ်ကြံရှိတော့တာ
ပါ There is no greater privilege than to lead the Conservative Party in government.And I would have been deeply honored to do it.
Conservative Party ကိုစားဆိုရဖွဲ့ကိုဥဆောင်ရမယ်အခွင့်အလမ်းလောက်ကြီးမားတဲ့အခွင့်အလမ်းမရှိပါဘူး။ကျမအနေနဲ့လည်းဂုံယူဝင့်မြောက်စွာနဲ့တာဝန်ထမ်းဆောင်လုပ်ပါတယ်။ဒါပေမဲ့ထက်မြက်ပြီးအများစုရဲ့ထောက်ခံမှုရရှိထားတဲ့ခေါင်းဆောင်ကိုအမြန်ဆုံးရွေးချယ်ခန့်ခြင်းကတိုင်းပြည်အတွက်ပိုအကျိုးရှိနိုင်မယ်လို့ယူဆတဲ့အတွက်ခေါင်းဆောင်မှုရွေးချယ်မှုကနေကျမနှုတ်ထွက်ပါတယ်။ Theresa May အနေနဲ့အောင်မြင်ဆုံးလှုပ်ဆောင်နိုင်ပါစေလို့ကျမဆုတောင်းပေးပါတယ်။ကျမအနေနဲ့သူ့ကိုအပြည့်အဝထောက်ခံအားပေးသွားမယ်ဆိုတာကိုလည်းပြောကြခဲ့ပါတယ်
။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗုဒ္ဓဟူးနေ့မှာကျင်းပမယ့်အောက်လွတ်တော်နဲ့ဝန်ကြီးချုပ်အမေအဖေကန္တာကိုသူတက်ရောက်မယ်လို့ပြောကြလိုက်ပြီးအန်ဒရီယာလစ်ဆမ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချခဲ့ကြောင်းပြောပါတယ
်။ I think Andrea Leadsom has made absolutely the right decision to stand aside and it's clear Theresa May has the overwhelming support of the Conservative
Party. Andrea Leadsom အနေနဲ့လုံးဝမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချလိုက်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လွတ်တော်တွင် Conservative Party ဝင်တွေရဲ့အပြတ်အသတ်ထောက်ခံမှုကို Theresa May ရရှိလိုက်တယ်ဆိုတာဟာသိသာထင်ရှားပါတယ်။ Theresa May ဝန်ကြီးချုပ်ဖြစ်လာမယ့်အတွက်ကျွန်တော်ဝမ်းမြောက်ဂုဏ်ယူပါတယ်။သူမဟာထက်မြက်ပြီးအရေးချင်းပြည့်မီတဲ့သူတစ်ဦးဖြစ်တဲ့အပြင်လာမယ့်နှစ်အနည်းငယ်တွင်ကျွန်တော်တိုင်းပြည်ကလိုအပ်တဲ့ခေါင်းဆောင်မှုတွေပိုပြီးဆွမ်းဆောင်နိုင်သူတစ်ဦးဖြစ်ပါတယ်။သူမအနေနဲ့ကျွန်တော်ရဲ့ထောက်ခံမှုအပြည့်အဝရရှိမှာဖြစ်ပါတယ်
။တနင်္လာနေ့နောက်ပိုင်းမှာတော့ Theresa May ဟာ Conservative Party ဝင်နေတဲ့အတူလွတ်တော်အပြင်ကိုထွက်လာပြီးEU တွေကဗြိတိန်နှုတ်ထွက်လိုက်တဲ့အတွက်ဗြိတိန်အတွက်အကောင်းဆုံးဘယ်လိုလုပ်ဆောင်ရမလဲဆိုတာသူမရဲ့ပထမဦးစားပေးလုပ်ငန်းတာဝန်ဖြစ်ကြောင်းပြောကြားခဲ့ပါတယ
် Brexit means Brexit and we are going to make a success of it Second we need to unite our country
Brexit ဆိုတဲ့အတိုင် EU ကနေဗြိတိန်နှုတ်ထွက်တော့မှာပါဒီနှုတ်ထွက်မှုကနေအောင်မြင်မှုတွေရရှိအောင်ကျမတို့လှုံ့ဆော်သွားမှာပါဒုတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်ကိုညီညွတ်အောင်လှုပ်ကြရပါမယ်တတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်အတွက်အင်အားတောင့်တင်းပြီးသစ်လွင်နဲ့တိုးတက်မှုရှိတဲ့လမ်းစဉ်တွေကိုချမှတ်ရပါမယ်အဲ့ဒီလမ်းစဉ်တွေဟာအလုပ်ဖြစ်ပြီးတော့အခွင့်အရေးခံလူတန်းစားတချို့အတွက်ပဲမဟုတ်ဘဲလူတိုင်းအတွက်ဖြစ်စေရပါမယ်ဘာလို့လဲဆိုတော့တိုင်းသူပြည်သားတွေသရုပ်ဘဝတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့ကျမတို့ကကူညီဆောင်ရွက်ပေးသွားမှာကြောင့်ဖြစ်ပါတယ်အဲ့ဒါဟာကျမတို့အနေနဲ့ဗြိတိန်နိုင်ငံတိုးတက်ကောင်းမွန်အောင်ဘလို့တိဆောက်သွားမယ်ဆိုရဲနီလမ်းပဲဖြစ်ပါတယ်
။ဝန်ကြီးချုပ်အဖြစ်အတည်ပြုပြီးသွားရင်တော့ Theresa May ဟာ1999ခုနှစ်ကနေ1990ခုနှစ်အထိဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Margaret Thatcher နောက်မှာပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာမှာပါ။ဗြိတိန်အခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့က Zoya Phan ကတော့ဝန်ကြီးချုပ်ဖြစ်လာမဲ့ Theresa May အနေနဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောထားမျိုးထားရှိသွားမလဲဆိုတဲ့သူမရဲ့အမြင်တွေကိုအခုလိုပြောပြပါတယ
်။ Theresa May ကကြေးမားတဲ့ပြောင်းလဲမှုတော့ရှိမယ်လို့တော့ကျမတို့မထင်ပါဘူး။ဒါပေမဲ့ရှိမယ်ဆိုရင်တော့ကျမတို့မြင်နေတော့ negative ဘက်မှာပုံများမယ်။ဘာဖြစ်လဲဆိုတော့သူကဒီ international aid ပေါ့နော်။ကိုင်းထောက်ပံ့မှုတွေကိုသူကစိတ်ဆိတ်မဝင်စားဘူး။ပြီးတော့ကျမတို့ရဲ့ record တက်မှာဆိုရင်လည်းသူရဲ့လှုပ်ရှားမှုတွေပြန်ကြည့်တဲ့အချိန်မှာမြန်မာပြည်ပေါ်မှာသူရဲ့စိတ်ဝင်စားမှုတို့လည်းသိမရှိဘူးအဲဒါကြောင့်ကျမတို့အမြင်မှာတော့သူကဒီမြန်မာအရေးမှာဆိုရင်တော့စိတ်ပြီးတော့လှုပ်ပေးမဲ့စံတာရှိမှာတော့မဟုတ်ဘူးအဲဒါကြောင့်မြန်မာပြည်အပေါ်မှာဆိုရင်သူကဒီမိုကရေစီရေးတိုးတက်မှုအတွက်ပြီးတော့ဒီလူခွင့်ရေးတွေအတွက်ဆိုရင်တော့ကျမတို့ဘက်ကတော့ညှောလင့်ချက်တော့နည်းနေတာပေါ့နော်
ဗုဒ္ဓနေ့မှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူ့ရဲ့နှုတ်ထွက်စာကိုဘီအမာကြီးအဲလီဇဘက်ထံမှတင်သွင်းသွားမှာဖြစ်ပြီးဝန်ကြီးချုပ်နှုတ်ထွက်စာတင်ပြီးမကြာခင်မှာပဲဝန်ကြီးချုပ်အသစ်ဖြစ်လာမဲ့သရက်ဆာမေကအစိုးရအဖွဲ့ဖွဲ့ခွင့်ပြုဖို့ဘီအမာကြီးထံအဆိုပြုလွှာကိုတင်သွင်းရမှာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်စူးစီးတင်ပြသွားတာပါအခုတော့မြန်မာရွှေပြောင်းအလို့သမားအရေးသတင်းတပုတ်ကိုဆက်ချင်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံလာခဲ့တဲ့၃ရက်တာခီးစဉ်အတွင်းမှာမြန်မာအလို့သမားကြီးအတွက်ဥရိယအကာအကွယ်ပေးဖို့နဲ့ထိုင်းဥရိယအတိုင်းလှုပ်ဆောင်မှုပြောဆိုခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းမှာတည်ဝင်လာကြတဲ့မြန်မာအလို့သမားတွေကိုပြန်ပို့တာကုမ္ပဏီကနေတင်ပို့ထားတဲ့အလို့သမားတွေကိုအလို့ရှင်မတူလို့ဆိုပြီးတော့ပြန်ဖမ်းတာတွေဆက်တိုက်ဖြစ်လာတဲ့အတွက်စန့်ကျင်ဘက်ရက်လက်တွေဒါဖြတ်ပေါ်လာခဲ့ပါတယ်အဲ့ဒါဟာမမမကန်နီးလန်းတဲ့အလို့သမားတင်ပို့မှုတွေကြောင့်ဖြစ်တယ်ဆိုပြီးတော့အလို့သမားကြီးကိုဆောင်ရွက်နေကြတဲ့အဖွဲ့တွေကထောက်ပြဝေဖန်နေကြပါတယ်အကြောင်းစုံကိုမအေးမာကတင်ပြထားပါတယ်ခင်ဗျာနားဆင်ပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်တာခီးစဉ်အတွင်းမှာမြန်မာလူသမားတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အလူသမားရေးဆောင်ရွက်နေသူတွေနဲ့မြန်မာလူသမားတွေကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့အလူသမားတွေဟာတရားမဝင်ဝင်ရောက်လာကြသူတွေများတာရဲ့မမှန်ကန်တဲ့နည်းနဲ့အလူသမားတင်ပို့မှုတွေလုပ်ခဲ့ကြတာဖြစ်လို့အခြေအနေတွေဟာပိုဆိုးသွားခဲ့တယ်ဆိုပြီးအလူသမားကူညီစောင့်ရှောက်ရေးအဖွဲ့ကကိုရဲမင်းကဆိုပါတယ
်။ဟိုပေါ့သူကဥရီတိုင်းလုပ်ပေးပါလို့မှာခဲ့တာလေးကိုထိုင်းဆိုရဥရီတိုင်းပြန်လုပ်နေတဲ့သဘောပဲ။ပြောမမှန်ကန်လုပ်ထားတဲ့အရာပေါ်လာပြီးတော့ဖမ်းတိုင်းမှန်ကန်တွေကထွက်လာတာပေါ့မှရင်ကျင်းတော့မဖမ်းမဲနားလည်မှုတွေနဲ့လွတ်ထားတာလေ။တိုင်ယုံဘက်ကတော့ဟိုတက်နိုင်တော့သူတို့ကတော့ကာကွယ်ပေးဖို့တော့တမန်ကြီးကပြောနေတာပဲလေ။ထိုင်းဘက်ကဥရီတိုင်းလုပ်တဲ့ဘိုင်းတွေကတော့တိုင်ယုံကဘယ်လိုမှသူလိုက်လုပ်နိုင်မှာမဟုတ်ဘူး။ဘာမှလုပ်မရ။အခုလူကဝတ်ပါမယ်မတူဖမ်းလိုက်တယ်ဆိုရင်တော့ဘာလုပ်မရ။အဲ့လိုဘိုင်းလေးတော့ရှိနေမယ်
။နိုင်ငံကသဘောတူညီမှု MOU နဲ့တရားဝင်လာကြတဲ့ Lavery Jerry ဆက်ယုံကမြန်မာလူသမားတွေဟာလူသမားအခွင့်အရေးတောင်းဆိုကြရင်းနဲ့ပြီးခဲ့တဲ့ရက်ကပဲအလုတ်ကနေအတင်းအကျပ်မောင်းထုတ်တာခံခဲ့ရတာပါ။တချို့ကတော့နေဆက်ကိုပြန်ပို့ခဲ့ပါတယ်။ဒီအခြေအနေကိုတော့ AAC အဖွဲ့ကဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါတယ်
။မပြန်ချင်မဲ့ပြန်တဲ့အလို့သမားတွေကသူတို့ဒီမှာတန်ရာရှိတဲ့သဘောတူညီတာကသူတို့ရပိုင်းကျင်းမှာပြန်ပြီးတော့အပေါ်ကိုပြန်ရောက်အောင်လုပ်ပေးမယ်ဆိုပြီးသူကသဘောတူညီချက်လုပ်သွားတယ်။သွားကားတွေကိုလည်းပေးမယ်၊ပြန်တဲ့ရက်ပေါင်ကြီးတွေလည်းပေးမယ်ဆိုပြီးသူကသဘောတူညီချက်နဲ့သူတို့ပြည်ညမှာပဲချက်ချင်းပမာပြူပြန်ပို့လိုက်တယ်ဗျမပြန်ချင်မဲနဲ့လေ
။ Lavery စက်ယုံကနေရာကနန်းရှိတဲ့လူသမားတွေမောက်ထုတ်ခံရပြီးဘတ်စကား၃စီးနဲ့ထွက်ခွာခဲ့ရမှာအလို့သမား80ကျော်ဟာမြောက်ရီမြို့ကိုပို့ဆောင်တာခံခဲ့ရပြီးတခြားလူသမားတွေကတော့ဘယ်ကိုပို့ဆောင်ခဲ့တယ်လဲဆိုတာကိုတော့မသိရဘူးလို့ဆိုပါတယ်။ဒီလူသမားတွေကတော့ကုမ္ပဏီတွေကအတင်းအကျပ်လက်မှတ်ရေးထိုးခိုင်းခဲ့ပြီးပြန်ပို့တာခံနေရတယ်ဆိုပြီးမြောက်ရီမြို့မှာရောက်ရှိနေတဲ့လူသမားတဦးကပြောပြပါတယ်
။ဒီကောင်ကောက်ကိုပြန်မတက်ရခင်ဗျာ။ဒီကျွန်တော်မြန်မာပြည်ပြန်ဆင်းတာကျွန်တော်တို့ဒီကိုယ်စိတ်ကိုယ်ဆန္ဒနဲ့ပြန်လာမဟုတ်တဲ့အတွက်ဒီလက်မှတ်ကိုမထိုးနိုင်ပါဘူးလို့ပြောရကောင်မတူတော့ဆိုမထိုးမနေရဆိုအတင်းထိုးခိုင်းတဲ့နေရာမှာကျွန်တော်ထိုးခဲ့ရတယ်ခင်ဗျာ။ပြန်ကျွန်တော်တို့ပြန်တဲ့ဥစားကြီးကိုယ်စိတ်ကိုယ်ဆန္ဒကိုယ်တော်နဲ့ပြန်ပြီးဖြစ်ပါသည်ဆိုသူတို့ကလည်းလက်မှတ်ထိုးခိုင်းနေကြတယ်။အခုကျွန်တော်တို့80နဲ့4ရောက်ပြန်လာတဲ့အချိန်မှာကျွန်တော်တို့လူသမားတွေကလုံးဝငဲ့ညောင်မှုရှိတယ်ညီမ။သူရန်ကုန်ကိုသူတို့ကားစီစဉ်ပြီးပို့ရခင်ဗျ။အားလုံးကတော့ကားထွက်ခေါ်တော့ကျွန်တော်တို့71ရောက်ပဲကြံရကြတာ
။အခုဆိုရင်ထိုင်းနိုင်ငံထဲကိုအလို့သမားတွေဆက်လက်တင်ပို့ဖို့အတွက်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အလို့သမားပြည်ထနာကိုတေချာအဖြေရှာဖို့လိုအပ်တယ်ဆိုပြီးလူကုန်ကူးခံရသူတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်အလို့သမားတင်ပြတဲ့ခေတ်ချာကဆိုင်ရဲစာတန်းအပေါ်မှာမူတည်ပြီးတော့မှအကျိုးအမြတ်ကြီးကြီးမားမားနဲ့ရယူပိုင်ဆိုင်ပြီးတော့မှလုပ်နေကြတော့လာဖြစ်တယ်ထိုင်းနိုင်ငံမှာအလို့ကန်ကအဲ့ဒီလောက်မရှိတော့ဘူးလူတွေကပြည့်ရှင်နေပါပြီခုတော့အဲ့ဒီလိုဆိုင်ရဲစာတန်းအကျိုးအမြတ်ကိုကြီးပြီးတော့မှထိုင်းအလို့တွေကမန်နေဂျာစက်ယုံပိုင်ရှင်တွေကအပွဲစားတွေနဲ့ပေါင်းပြီးတော့မှအလို့သမားတွေကိုသွင်းလိုက်အကြောင်းမျိုးမျိုးကြားထောက်လိုက်အဲ့ဒီပုံစံမျိုးနဲ့အကျိုးအမြတ်ယူနေတယ်ဒီနေ့ဒီရှင်ဒီမြန်မာရတ္တမဝန်ကြီးဌာနစီတာဝန်မဲ့စွာလုပ်နေတာကတရားဝင်သတ်မှတ်ထားတာကကျန်ငွေသတင်းငွေအလို့သမားတွေဒီကိုလာရတာအနည်းဆုံးကျန်ငွေ၄သိန်းကနေ၈သိန်းထိပုံနေတယ်လက်ရှိဖြစ်နေတဲ့အခြေအနေအရအလို့သမားတွေရဲ့ပကတိအခြေအနေကိုမြန်မာရတ္တမဝန်ကြီးဌာနကကာကနနာမသိသေးဘူးလို့ကျွန်တော်ယူဆတယ
်အခုလိုအခြေအနေတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား3တန်းထက်မနည်းအလုလုကိုင်းနေပြီးတရားမဝင်ဝင်ရောက်လာသူတွေကများလာကြောင့်မြန်မာအလုသမားတွေဟာလူကုန်ကူးခံရမှုတွေမကြာခဏဖြစ်ပေါ်နေတာပါ။အခုဆိုရင်အဖမ်းဆီးတွေဆက်တိုက်ရှိလာတာကြောင့်တရားဝင်ဝင်ရောက်လာကြတဲ့မြန်မာလူသမားတွေကိုကာကွယ်ပေးဖို့လိုအပ်တယ်ဆိုပြီးထောက်ပြကြသလိုမြန်မာအစိုးရအသင်းအနေနဲ့အလို့သမားတွေရဲ့ပြဿနာအရင်းမြစ်ကိုတေချာလေ့လာပြီးအလို့သမားတင်ပို့မှုတွေကိုလုပ်ဖို့လဲအကြံပြုတင်ပြကြပါရစေ
။မအေးပါပါခင်ဗျာအခုတော့အမေရိကန်ပြည်ထောင်စုဘက်ကသတင်းတွေကိုဆက်ချင်ပါတယ်။ ပြီးခဲ့တဲ့သတင်းမှတ်အတွင်းအမေရိကန်ပြည်တော်စုမှလူပြူရဲတွေပြစ်ခတ်မှုကြောင့်လူမဲနှစ်ဦးသေဆုံးခဲ့ပြီးတဲ့နောက်မှာတင်းမာမှုတွေဖြစ်နေပါတယ်အဲ့ဒါကြောင့်နိုင်ငံသားတွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားကြဖို့သမ္မတဥဘာမကတိုက်တွန်းလိုက်ပါတယ်တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလူဝီစီယာနာနဲ့မင်နီဆိုတာပြည်နယ်တွေမှာပြီးခဲ့တဲ့ပတ်ကအာဖရိကန်နယ်ပွားအမေရိကန်နှစ်ဦးရဲတွေပြစ်ခတ်မှုကြောင့်တေဆုံးခဲ့ရပြီးတဲ့နောက်အာဖရိကန်နယ်ပွားလူမဲတွေကိုလူပြူအရာရှိတွေရဲ့ကင်တွယ်ပုံပေါ်မကျေနပ်မှုကြောင့်နိုင်ငံတော်မှာဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မကျေနပ်တဲ့သူတူကလက်တော့ပြန်တဲ့အနေနဲ့တက်ဆက်ပြည်နယ်ဒါလတ်စ်မြို့မှာညဉ့်ညမ်းစွာချီတက်ဆန္ဒပြနေစဉ်အတွင်းရဲရရှိ9ဦးကိုချောင်းမြောင်းပြီးပြစ်ဒတ်ခဲ့ပါတယ်။ဒီလိုအကြမ်းဖက်မှုတွေဖြစ်ပြီးမှအမေရိကန်နိုင်ငံသားတွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားကြဖို့သမ္မတဥဘာမားကတိုက်တွန်းလိုက်ပါတယ်
။ Maintaining a truthful and seriousand respectful
မှန်ကန်လေးနဲ့ပြီးလေးစားမှုရှိတဲ့အတုံးတုံးကိုထိမ့်သိမ်းထားခြင်းဟာအမေရိကန်လူအဖွဲ့အစည်းကိုစစ်မှန်တဲ့အပြောင်းအလဲကိုဖြစ်စေမှာပါဒါဟာကျွန်တော်တို့ရဲ့အဆုံးစုံရည်ရွယ်ချက်ပ
ါဒါကတော့တနင်္ဂနွေနေ့ကစပိန်နိုင်ငံမှာရောက်နေတဲ့သမ္မတဥဘာမားကပြောသွားတာပါဒါအပြင်အမေရိကန်နိုင်ငံတော်မှာ Black Lives Matter လူမဲတွေရဲ့အသက်ဟာလည်းအရေးကြီးတယ်လို့အဓိပ္ပာယ်ရတဲ့လှုပ်ရှားမှုမှာပါဝင်နေတဲ့ဆန္ဒပြသူတွေနဲ့ရဲအဖွဲ့အစည်းတွေကိုညှဉ်းပန်းပြီးတစ်ဖက်ကဘာပြောလဲဆိုတာကိုအခြားတစ်ဖက်ကနားထောင်ပေးဖို့အားလုံးကိုပြောချင်ပါတယ်လို့သမ္မတဥဘာမားကပြောသွားပါတယ်။ရဲအရာရှိ9ဦးကိုချောင်းမြောင်းပစ်ခတ်ခဲ့တဲ့မီကာဆေဗီယာဂျွန်ဆန်ဆိုသူဟာဒါလတ်စ်မြို့မှာပိုပြီးပြင်းထန်တဲ့တိုက်ခိုက်ဖျက်ဆီးမှုတွေလုပ်ဖို့စီစဉ်ထားတယ်လို့ရဲအရာရှိတွေကပြောပါတယ်။ဒါလတ်စ်မြို့မှာပစ်ခတ်မှုမဖြစ်ခင်ပြီးခဲ့တဲ့အင်္ဂါနေ့ကလူဝီစီယာနာပြည်နယ်ဘန်တန်ရိုးဂျ်မှာအသက်38နှစ်အရွယ်လူမဲအမျိုးသားအယ်ဒန်စတာလင်ကိုရဲသားနှစ်ဦးကပစ်တက်ခဲ့ပုံဆဲဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုဖိုင်ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီနောက်တရက်ဗုဒ္ဓဖူးနေ့မှာမင်းနီဆိုတာပြည်နယ်စိန့်ပေါမြို့မှာလည်းရင်စည်းကမ်းချိုးဖောက်ပြီးကားမောင်းနှင်လာတဲ့လူမဲအမျိုးသားကိုရဲရာရှိတဦးကကားရက်ခိုင်းပြီးတဲ့နောက်တနက်နေ့ပစ်တက်လိုက်ပုံ Facebook ဗီဒီယိုဖိုင်ထပ်ပြီးထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပြီးခဲ့တဲ့ရက်တွေအတွင်းမှာအမေရိကန်နိုင်ငံတော်ကမြို့ကြီးတွေမှာဆန္ဒပြပွဲတွေဖြစ်ခဲ့ရမှာရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီးလူများပြားလဲဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့မင်းနီဆိုတာပြည်နယ်စိန့်ပေါမြို့ဟာမြန်မာဒုက္ခသည်တထောင်ကျော်နေထိုင်တဲ့မြို့ဖြစ်ပါတယ်။စိန့်ပေါမြို့ပထမမြန်မာခရစ်တော်အသင်းတော်ကတရားဟောဆရာ Reverend မမ်းမြတီကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ
်။ဟုတ်ကဒီဘက်ချမ်းကအဖြူကဘယ်လိုမျိုးဖြစ်တဲ့ချိန်ပေါ်မှာပြန်ပြီးတော့မှချားစတိတ်တွေမှာလည်းပဲခုနအမေတွေကပြန်ပြီးတော့မှအဖြူတွေဒီရဲတွေပြန်ပြီးတော့ပြစ်ခတ်ခြင်းနဲ့ဟိုကဖြည်းဖြည်းနဲ့အုပ်ချွတ်မှုတွေကပိုဆိုးလာတယ်လေကျွန်တော်ကတော့ဒီအမေရိကန်ရဲ့အမိုင်းအကြောင်းကိုကြည့်ရတဲ့ခါမှာလည်းမာတင်လူသာကင်းကဆက်ပြီးတော့မှဒီလူဖြူလူမဲရေခင်းကိစ္စအတွက်သူလှုပ်ဆောင်သွားခြင်းတည်းမှာလည်းပဲအကောင်းဆုံးကတော့တိဆောက်ရေးကဏ္ဍအနေနဲ့ဆိုတော့သူတို့လည်းပဲဒီဓမ္မမှုတော်ဆောင်တပားအနေနဲ့သူတို့လှုပ်ဆောင်ခဲ့တဲ့လိုမျိုးပဲပေါ့နော်ဒီပဋိပက္ခတွေကိုကျွန်တော်ငြင်းဆန်းစွာနဲ့မဖြေရှင်းဘူးဆိုရင်ဆက်ပြီးတော့မှပူတော့မှဆူဝါလာမယ်နေသားမျိုးရှိမယ်ဆိုတာကိုကျွန်တော်တို့လည်းတွေ့တယ်လေဆိုတော့ねကျွန်တော်အတင်းတော်အနေနဲ့လှုပ်ဆောင်နိုင်တဲ့အတိုင်းတာကတော့ကိုယ့်ရဲ့နိုင်ငံသားတွေဒီအမေရိကန်နိုင်ငံမှာရှိတဲ့ဒီအကုန်လုံးငြင်းချမ်းတဲ့နေနိုင်မှုဆိုတော့ကျွန်တော်တို့သတိရပြီးတော့ဆောင်ပေးမယ်လို့ကျွန်တော်အနေနဲ့ respond ထုတ်ပြန်ချင်ပါတယ်
ဒါလတ်စ်မြို့မှာရဲအရာရှိတွေကိုချောင်းမြောင်းပစ်ခတ်တဲ့ဖြစ်ရပြီးရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအခြေအနေအတွက်အထူးသတိရှိကြဖို့ထုတ်ပြန်ထားတဲ့အကြောင်းဗာဂျီးနီးယားပြည်နယ်ကမြန်မာလူမျိုးရဲအရာရှိကိုခင်မောင်လွင်ကအခုလိုပြောပြပါဗျာ
။သူကတော့ရဲတွေရဲ့လုံခြုံရေးကပို့ပြီးတော့တင်းတင်းကြပ်ကြပ်သတိထားတဲ့အနေအထားမှာဖြစ်နေတယ်လေ။တရားဝင်တရားမဝင် online အနေနဲ့ချင်းချောက်တာတော့ဘာလို့ညာတော့တာမျိုးတွေအနေချင်းရှိတယ်ပေါ့နော်။တားပြည်နယ်တော့မသိဘူးကျွန်တော်ဒီမှာလည်းရှိတယ်။အများအားဖြင့်တော့ရဲကအလိုပစ်ခတ်ပြီးတော့အေးရယူတဲ့အမှုမျိုးမှာသက်ဆိုင်ရာရဲဌာနကကျွန်တော်တို့ကစုံစမ်းစစ်ဆေးလုပ်ရတယ်เนาะအဲ့တော့စုံစမ်းစစ်ဆေးလုပ်နေတဲ့ကြားကာလမှာဖြစ်တဲ့ရဲကိုပေါ့เนาะချက်ချင်းအလုပ်ကရဆိုင်ပြီးတော့သူ့ရဲ့တနတ်တွေပိုင်းသိမ်းလိုက်တယ်ပေါ့เนาะသူသက်ဆိုင်ရာဌာနကနေပြီးတော့စုံစမ်းစစ်ဆေးလုပ်ရတယ်အဲ့တော့အဲ့ဒါပြီးမှပဲရဲမှားလာတာရဲကသူ့ရဲ့လုပ်ပိုင်ခွင့်အရာသူပြစ်ထားတာဆိုတော့ကျွန်တော်ကဆုံးဖြတ်လို့ရမယ်လေသူကင်မရာတွေပိုင်းစစ်ထားအစပေါ့เนาะတော့ဆေမော်ဘရူအမားဆိုတော့ပြောခဲ့တယ
်။သမ္မတဥဘာမားဟာအင်္ဂါနေ့မှာဒါလတ်စ်မြို့ကိုသွားရောက်ပြီးချောင်းမြောင်းပစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့ရဲအရာရှိ9ဦးတို့အတွက်ကျင်းပတဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားဖို့ရှိပါတယ်
။ကိုရဲကောင်းပါခင်ဗျာ။အခုတော့အမေရိကန်နိုင်ငံရေးသတင်းနဲ့ဆက်ပြီးတော့တင်ပြကြပါမယ်။အမေရိကန်ပြည်တော်စုမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဖြစ်ဖို့တရားသားရှိနေတဲ့ဟယ်လာရီကလင်တန်ဟာသူ့နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကအလုတ်အီးမေးလ်တွေကိုသူ့ရဲ့ကိုယ်ပိုင်အီးမေးလ်အကောင့်ထဲမှာအသုံးပြုခဲ့တဲ့အတွက်ရာဇဝဲမှုနဲ့တရားစွဲခံရမှာစိုးရိမ်စရာမလိုတော့တဲ့နောက်တမရဖြီမဲဆွယ်မှုဘက်ကိုပြန်ပြီးတော့အာရုံစိုက်နိုင်ဖို့မျှော်လင့်နေပါတယ် ဒါပေမဲ့အီးမေးလ်ကြီးအကြောင်းဖြစ်လာတဲ့နိုင်ငံရေးရာစိန်ခေါ်မှုတွေကိုဆက်ပြီးတော့ရင်ဆိုင်ရဖို့ရှိနေတဲ့အကြောင်းအမေရိကန်ဆိုင်ရာ VOA သတင်းတောက်ဂျင်မလုံးကတုံးသက်တင်ပြထားတာကိုမတ်စုမုံကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
American ပြည်ထောင်စု Louisiana နဲ့ Minnesota ပြည်နယ်တွေမှာ African နယ်ပွား American အမျိုးသားတွေကိုရဲကပစ်သတ်မှု Texas ပြည်နယ် Dallas မြို့မှာရဲအယားရှိ5ယောက်သေဆုံးခဲ့ရတဲ့ချောင်းမြောင်းပစ်ခတ်မှုတွေကြောင့် American သမ္မတဖြစ်ရေးရှင်ပြိုင်မဲဆွယ်မှုတွေခေတ္တဘေးရောက်သွားခဲ့ပါတယ်။နိုင်ငံထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအတွက်အဖြေရှာဖို့ Philadelphia မြို့ကမဲဆွယ်ပွဲတစ်ခုမှာ Hillary Clinton ကအခုလိုပြောကြားခဲ့ပါတယ်
။ No one has all the answers.We need to find them together. Indeed, that is the
ကျက်တာအားလုံးပြည်လည်နိုင်မဲ့အဖြစ်ဘဲသူစီမမမရှိပါဘူး။အားလုံးအတူပေါင်းပြီးအဖြစ်ရှာရမှာပါ။အားလုံးလက်တွဲလုပ်မှအဖြစ်ရှာနိုင်မှာဖြစ်ပါတယ်
။ Republican Party ဘက်ကတပ်ပရာလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ကလည်း Dallas မြို့မှာပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာပဲ video ပေါ်ကတဆင့်အခုလိုပြောကြားခဲ့ပါတယ်
။ A brutal attack on our police force is an attack on our country.And an attack on
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေပေါ်ရဲရဲစစ်စစ်တိုက်ခိုက်လိုက်တာဟာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့မိသားစုဝင်တွေပေါ်တိုက်ခိုက်လိုက်တာပဲဖြစ်ပါတယ
် Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအလုပ်ကိစ္စအီးမေးလ်တွေကိုကိုယ်ပိုင်အီးမေးလ်အကောင့်နဲ့သုံးခဲ့တာကြောင့်ယာစွေးမှုနဲ့အရေးယူဖို့မလိုဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကပြောကြားခဲ့ပြီးတဲ့နောက် Clinton အတွက်စိုးရိမ်စရာခက်ခဲတဲ့နေ့တွေကိုနောက်မှထားနိုင်ခဲ့ဖို့မျှော်လင့်နေပါတယ်email ကိစ္စနဲ့ပတ်သက်လို့ James Comey ထောက်ပြတဲ့အချက်ကတော့နိုင်ငံရေးအရာသူ့အတွက်အထိနာစေပါတယ
် There is evidence that they were extremely careless in their handling of very sensitive highly classified
ထိတ်တန့်လျှို့ဝှက်ထားဖို့လိုတဲ့ပေါက်ကြားလို့မရတဲ့အချက်လက်မျိုးတွေကိုကင်တွယ်တဲ့နေရာမှာအမတန်ပေါက်လျော့လွန်းနေဆိုတဲ့အထောက်အထားတွေတွေ့ခဲ့ရပါတယ
်ဒီအချက်ကို Donald Trump ဘက်ကချက်ချင်းဆိုသလိုနင်းပြီးတော့အခုလိုဝေဖန်ခဲ့ပါတယ
် Hillary Clinton
အလိညာဟယ်လာရီကတော့မဟုတ်တာတွေအများကြီးလျှောက်ပြောတယ်လိန်နေညာတယ်အားလုံးလိန်ညာထားတာတွေကြီးပါပဲ
သမ္မတဘရက်အိုဘားမားလူသိရှင်ကြားထောက်ခံမှုပေးခဲ့တဲ့ကလင်တန်ကတော့သမ္မတအိုဘားမားရဲ့အခုအညီနဲ့သမ္မတဖြစ်ရေးမဲဆွယ်မှုတွေကိုပြန်ပြီးတော့အာရုံစိုက်နိုင်ဖို့မျှော်လင့်နေပါတယ
် And I couldn't be prouder of the things we've done together but I'm ready to pass the baton
ကျွန်တော်တို့အတူတွဲအလုံးလုံးနိုင်ခဲ့တဲ့ကိစ္စတွေအတွက်တိတ်ကိုဂုဏ်ယူပါတယ်ဒါပေမဲ့ယာရုတာဝန်တွေကိုလွှဲပေးဖို့ကျွန်တော်ဘက်ကအသင့်ဖြစ်နေတယ်လို့Hillary Clinton ကလည်းယူနိုက်မယ်ဆိုတာကိုကျွန်တော်သိပါတယ်လို့သမ္မတ Obama ပြောသွားတာပါလူမှုစစ်တမ်းတွေအရမဲဆန္ဒရှင်အများစုက Clinton ကိုစိတ်ချရတဲ့ခေါင်းဆောင်တယောက်လို့မမြင်ကြပါဘူးဒါပေမဲ့ Trump ပေါ်ထောက်ခံမှုကပိုတောင်နည်းနေတဲ့အတွက် November လသမ္မတရွေးကောက်ပွဲကြရင်ခက်ခဲတဲ့ရွေးချယ်မှုကိုလုပ်ကြရလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူ Carl Contick ကပြောပါတယ
် It's kind of a choice between stability in Clinton and radical change in Trump.And you know voters may be a little bit more you know conservative
ဒီမျိုးအတွက် Clinton ကိုယွေးမလားတိတာတဲ့အပြောင်းလဲအတွက် Trump ကိုယွေးမလားဆိုတာမျိုးပါမဲဆန္ဒရှင်တွေဘက်ကနိုင်ငံရေးအရာ conservative အမြင်မဟုတ်ပေမဲ့ conservative သဘောထားဘက်ကိုနည်းနည်းပိုရင်းနိုင်ပါတယ်ဒါပေမဲ့တိတ်ပြီးစွန့်စွန့်ဆာဆာမယွေးချင်ချင်ကြဘူးဆိုရင်တော့ Trump ကိုယွေးရင်တိတ်အန္တရာယ်များတယ်လို့ဆိုပြီး Clinton အတွက်အခွင့်ကောင်းရနိုင်ပါတယ်
Republican တွေဘက်က November လရွေးကောက်ပွဲမတိုင်ခင်အထိအငင်းပွားစရာကိစ္စဆက်ရှိနေအောင် email ကိစ္စနဲ့ပတ်သက်လို့ Clinton ဘက်ကလွှတ်တော်ကိုလိန်ညာပြောခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုသစ်ကိုလှုပ်ဖို့လိုလားနေပါတယ် Republican Party ညီလာခံကို July 18ရက်နေ့ကနေ22ရက်နေ့အထိ Cleveland မြို့မှာကျင်းပဖို့ရှိနေပြီးတော့ Democratic Party ညီလာခံကတော့ Philadelphia မြို့မှာ July 25ရက်နေ့ကနေ28ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်ပါတီညီလာခံရဲ့အတွင်းပါတီကြီးနှစ်ရက်ကသူတို့ပါတီအတွက်ကိုစားပြုပြီးတော့သမရလောင်းပြိုင်ဆိုင်မဲ့သူနာမည်တွေကိုတရားဝင်ကြေညာကြမှာဖြစ်ပါတယ်ရှင
်။မဆုမြတ်မောင်ပြောသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုမနေ့ဖက်ထုတ်လွှင့်နေတဲ့အစီအစဉ်တနာရီစာအစီအစဉ်ကို6နာရီကနေပြီးတော့မနေ့7နာရီကနေပြီးတော့6နာရီအထိ climb meter 16 19နဲ့24ဒုကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုလို့ရှိရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ဖက်ဒုတိယပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထဲမှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းတိုင်းထုတ်လွှင့်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
အားရည်ဒီဥပဒေဆောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူကတော်လုံးပြီးလှုပ်ထားပြီးတော့မှသူတို့ရှင်ပြချက်ကအမိန့်တစ်ချက်ကိုစီစဉ်ဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူတို့ကတကယ်တိတိကျကျလုပ်နေတယ်
စီဝါရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒါအပြင်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကနေပြီးတော့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုကောက်နှုတ်ပြီးတော့တင်ပြပေးရမယ်ဆိုရင်တော့အီယာဝတီမဂ္ဂဇင်းမှာအောင်စောရေးသားတင်ပြထားတဲ့မြန်မာနိုင်ငံရဲ့ရက်ပေါင်းတရား Burma's 100 Days ဆိုတဲ့ဆောင်းပါးကိုဥစွာပထမတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးအောက်မှာနေထိုင်ခဲ့ရပြီးတဲ့နောက်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကနေတမရဦးထင်ကျော်နဲ့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ခေါင်းဆောင်နဲ့ပထမဦးဆုံးရပ်သားအစိုးရအတတရပေါ်ပေါက်လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးကိစ္စနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုဘသူကချမှတ်တယ်လဲဆိုတာကတော့လူတွေကတိထားပြီးဖြစ်ကြတဲ့အတိုင်းဒေါအောင်ဆန်းစုကြည်ပါ။သူမဟာတမရရဲ့အထက်မှာရှိနေပါတယ်လို့အစချီရေးသားထားပါတယ်။လွန်ခဲ့တဲ့3လတာကာလကိုပြန်ကြည့်လိုက်မယ်ဆိုရင်တချို့သောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကသူမရဲ့စီမံခန့်ခွဲအုပ်ချုပ်မှုပုံစံအည်အသွေးမပြည့်မီတဲ့သူတွေကိုအစိုးရအဖွဲ့တွေကထဲသွင်းထားမှုနဲ့လုတ်ပုံကင်ပုံနှေးကွေးတယ်ဆိုပြီးတော့ဝေဖန်ပြောဆိုတာတွေရှိခဲ့ပေမဲ့သူမပေါ်လူထုရဲ့ထောက်ခံမှုကတော့ဆက်လက်အားကောင်းနေစေပဲဖြစ်စေဆိုတာရှင်းရှင်းကြီးမြင်နေရပါတယ်လို့យေတာထားပါတယ်အစိုးရတွေရဲ့မူဝါဒလမ်းစဉ်တွေဆောင်ရွက်ချက်တွေဘယ်ပုံဘယ်နည်းအကောင့်ထဲပေါ်နေတယ်လဲဆိုတာကိုပညာရှင်တွေကစတင်ပြီးတော့စမ်းစစ်ဝေဖန်နေကြပြီဖြစ်ပါတယ်။မျောလင်းချက်တွေဘလောက်ပဲရှိနေသည်ဖြစ်စေရှေ့မှာရှိနေတဲ့အတားအဆီးအခက်အခဲတွေကြောင့်နိုင်ငံရေးအရှိန်အဟုန်ဟာထင်သလောက်ခရီးမရောက်ဖြစ်ရတယ်ဆိုတာကတော့ပြည်သူတွေသဘောပေါက်ကြပါတယ်လို့ထောက်ပြထားပါတယ်။စစ်မီးတောက်လောင်ခဲ့တဲ့တိုင်းပြည်အတွက်ငြင်းညာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စဟာဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းအဖြစ်အစိုးရတစ်ကသတ်မှတ်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အဓိကအလေးထားလှုပ်ဆောင်နေတာကတနင်္ဂနွေလုံးအတိုင်းတာနဲ့ညီညာရေးညီလာခံကြီးခေါ်ယူဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်။21ရာစုပင်လုံးညီလာခံကြီးကိုလာမယ့်ဩဂုတ်လကုန်ပိုင်းမှာကျင်းပဖို့စီစဉ်ထားပါတယ်။ဒီလက်ရှိအစိုးရရဲ့အာဏာချက်ကတော့ပြီးခဲ့တဲ့အရင်အစိုးရထက်ယုံကြည်မှုပိုးပြီးတော့ရကြတာပဲဖြစ်တယ်လို့យေတာထားပါတယ်။ဝေဖန်သူတွေကတော့အစိုးရတဲ့ဟာဘာမှပြင်ဆင်မထားဘူး၊လုတ်ခဲ့သမျှတွေကလည်းအစီအစဉ်တကြမရှိဘူး။ရှင်းရှင်းလင်းလင်းမရှိတဲ့စီးပွားရေးဝါဒကြောင့်ပြည်တွင်းပြည်ပကစီးပွားရေးသမားတွေနဲ့ယင်းနှိမ့်မြန်လူတွေကလည်းခေါင်းဆားနေကြတယ်လို့ရေးသားထားပါတယ်အပြည့်စုံကို The Irrawaddy Dog of Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတင်ပြပေးမှာကတော့လူခွင့်ရေးအဖွဲ့ကမြန်မာအစိုးရအသစ်ကိုအထင်မကြီးဘူးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ Asia Correspondent Online သတင်းဆောင်မတစ်ပုဒ်ပဲဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပေါင်းတရားအာနာစတင်ရယူခြင်းကဆလို့မြန်မာနိုင်ငံရဲ့အစိုးရတည်းဟာလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘာမှထူးထူးခြားခြားတိုးတက်လှုပ်ဆောင်ပေးကြတာမျိုးမတွေ့ကြရဘူးဆိုပြီးတော့လူခွင့်ရေးအဖွဲ့တခုကပြောဆိုလိုက်တဲ့အကြောင်းရေးသားထားပါတယ်။စစ်တပ်တပိုင်းအစိုးရထံကနေအာဏာလွှဲပြောင်းရယူခဲ့ပြီးတဲ့အချိန်ကလေးကအစိုးရအသစ်အနေနဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ကဏ္ဍတော်တော်များများမှာအထင်ကြီးစရာဘာမှမရှိခဲ့ဘူးလို့ The International Federation for Human Rights နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးနဲ့သူ့ရဲ့အဖွဲ့ကွဲမြန်မာနိုင်ငံဆိုင်ရာAll ASEAN ဘာမအဖွဲ့တို့ကပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမျိုးသားလူခွင့်ရေးအစီအစဉ်တစ်ခုကိုရေးဆွဲဖို့နဲ့အဓိကကျတဲ့ကိစ္စရပ်တွေကိုချက်ချင်းကင်တွယ်ဖြေရှင်းပေးပါလို့လည်းအဲ့ဒီအဖွဲ့နှစ်ခုကတိုက်တွန်းလိုက်ပါတယ်မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေအမုန်းတရားလှုံ့ဆော်တဲ့ရေးသားပြောဆိုမှုနိုင်ငံရေးအတင်းသားပြန်လှုပ်ပေးရေးရိုးညာတွေပေါ်ဆန့်ကျင်တဲ့ကန့်သက်ပိတ်ပင်မှုတွေနဲ့စစ်တပ်အနေနဲ့လူခွင့်ရေးချိုးဖောက်တာကိုလစ်လျူရှုထားတဲ့အချက်တွေဟာကိုင်းတွေဖြစ်ရှင်းမှုအလိုအဆုံအချက်တွေဖြစ်တယ်လို့ လူခွင့်ရေးအဖွဲ့တွေကထောက်ပြထားကြောင်းရေးသားထားပါတယ်အပြည့်စုံကို aseancorrespondence.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အစိုးရတစ်တောင်းယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီဒီကာလအတွင်းအစိုးရတစ်ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်းမြင်မှုရှိပါရဲ့လားပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင်အထည်ဖော်နိုင်တော့အောင်တောင်းတမှုအစိုးရတည်းဖြစ်လာဖို့ဤလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီနေ့ညထုတ်လွှင့်မဲ့ Daylight လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မင်းတင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်။စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာတော်ရရှိများအတိပါ။ HIND hind ကတော့နောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new carBut in 2020 hindsight, he said he wished he bought something cheaper.
သူကဇီးကြီးလာတဲ့ကားအစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဇီးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးအရာဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးအောင်ပါအရင်ဆုံးတင်ဆက်ပေးမှာကတော့စီဝါရေးကဏ္ဍဖြစ်ပါတယ်အီယော်ရီတိုင်းဝါခင်မမြို့နယ်အတွင်းကလယ်သမားတွေလေယာစိုက်ပျိုးရေးဘဏ်ကနေမိုးရွာသည့်မျိုးစဘာစိုက်ပျိုးနိုင်ရေးအတွက်ငွေချေးတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်လေယာစိုက်ပျိုးရေးဘဏ်တာဝန်ရှိသူတချို့ဟာဥပဒေစည်းကမ်းချက်တွေနိုင်တိကျစွာဆောင်ရွက်ခြင်းမရှိဘဲလယ်သမားတွေကိုဆက်ဆံတဲ့နေရာမှာလည်းလူရင်းလူသူလူပြင်းစင်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်ဒီအကြောင်းကိုဝါခင်မမျိုးကတရင်လယ်သမားတွေကိုဆက်သွယ်ပြီးတော့အခုတရင်ပတ်ရဲ့စီးပွားရေးကဏ္ဍမှာအခုဇော်ဝင်းလှိုင်ကတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
လူသမားတွေမျိုးထုတ်တဲ့အမှာကျွန်တော်တို့မိုးရည်မျိုးထုတ်ရှိတဲ့နေမှာတောင်းလူလက်သမား၃ဦးက၂ဦးစီသွားပြီး၂ဦးကဆက်တာနှစ်ရက်နောက်ကျသွားတာကိုအဲ့တော့သူကနေပြီးတော့မှဒီမထုတ်သေးတဲ့နဲ့ခောက်ထားလိုက်တာအဲ့ဒီ၃ဦးစလုံးကိုမထုတ်သေးတဲ့နဲ့ခောက်ထားလိုက်တဲ့အခါကျတော့အဲ့ဒီ၃ဦးကမှ တူကသူ့ကိုခြံထားပြီးတော့နှုတ်ကိုထုတ်ပေးပါဆိုပြီးသွားတောင်းမှန်တဲ့အခါကျတော့လည်းမရဘူး။အမရတဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ကစီကံပြတ်တဲ့ဟာလားစကြဝဠာတွေကိုပုံစံခုနှစ်ထုတ်ပြီးတော့ဟာတွေကျတော့လည်းခင်ဗျားတို့ကထုတ်သေးတယ်။နောက်တစ်ခါကျတော့တအိမ်အောင်စုပဲကိုလည်းလူနှုတ်ဦးထုတ်လူနှုတ်ဦးထုတ်ယူတဲ့ဟာတွေရှိတယ်၊သုံးထုတ်ရတာရှိတယ်။အဲ့ဒါတွေကျတော့ခင်ဗျားတို့ကထုတ်သေးတယ်။နောက်တစ်ချက်လေယာဉ်ကြီးမရှိသေးနဲ့ပုံစံခုနှစ်အတိလို့ပြီးတော့မှထုတ်သေးတဲ့ဟာတွေကျတော့လည်းခင်ဗျားတို့ထုတ်သေးတယ်။ဥပဒေဆောင်အတိအကျရာဟာရင်ကျတော့ခင်ဗျားတို့ကစော်လွန်ပြီးတော့မှနောက်တစ်ချက်ဒီပြင်ကြက်ပြီးအမိတ်တက်ကိုစီစီတော့ဟာကိုကျတော့ကျွန်တော်တို့ဒီကအမှန်ကန်လုပ်နေတဲ့လေကမားတွေကိုကြားတဲ့အခါကျတော့ကျွန်တော်တို့ကကျတော့ခင်ဗျားတို့ထုတ်ပေးခြင်းနဲ့ဆိုမှထုတ်ပေးမယ်ဆိုပြီးတော့ခင်ဗျားတို့ဒီလုတ်ထားတယ်အဲ့ဒါကိုစီစစ်ပေးပါဆိုပြီးစာတင်ထားလိုက်တယ်စာတင်ထားလိုက်တဲ့အချိန်မှာ၄ရက်လို့ဖန်ထုတ်ပေးမယ်ဆိုပြီးတော့ကျွန်တော်တို့လေကမား၃ဦးကိုအပါအဝင်ကျန်တဲ့လေကမားတွေဖန်ဆောင်မထုတ်ဘူးဟိုဘယ်လိုခေါင်းလဲဆိုတော့ကျွန်တော်တို့ပုံစံပေးထားလက်ဆင့်ပေးတဲ့သဘောပေါ့ဗျာကျွန်တော်ရှာရှည်တဲ့လူတွေလက်ဆင့်ပေးတဲ့သဘောဆိုပြီးတော့မှလုပ်တဲ့အတွက်ကျွန်တော်တို့ကနေပြီးတော့မှ BO ရနေပြီးတော့မှဆက်စစ်နိုင်ငံတော်သမ္မတကြီးနဲ့နေရာဆိုင်ကြီးဆက်ကြောင်းဝင်ပြီးဌာနအများကိုကြည့်စီရင်ကျွန်တော်တို့ကပြင်ပြခြင်းဖြစ
်ဆိုတော့အခုဟာကဟိုထုတ်တော့ထုတ်ပေးနေတယ်ဒါပေမဲ့လူပေါ်မူတည်ပြီးတော့အမျိုးမျိုးပြောင်းဥပဒေကဟိုဘောသူတို့စီကန်းချက်တွေကပြောင်းနေတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုသူတို့မလုပ်ဘူးကြာဒိုရက်သူကိုဟိုသူတို့ဟာနဲ့သူတို့နားလဲသူလုပ်ပေးလိုက်တယ်ဒိုရက်သူကိုကြားတဲ့ခါကျမှမလုပ်ဘူးဘာမနေကြအဲ့ဒါမျိုးလုပ်နေ
ဟုတ်ကဲ့ဘာပန်လဲဒါအမအဝါလားတမအမပန်လားခင်ဗျာ
တမဝိုင်းမပန်မဟုတ်ဘူးကျွန်တော်တို့ဒီနေရာဆိုင်ကြီးထွန်းဝါခမမီ
အဲ့တော့အခုလို့ဖြစ်နေတာကိုဟိုဥပပါပြီနိုင်ငံတော်သမ္မတကြီးနဲ့ဒီဟိုတာဝန်ရှိတဲ့သူတွေကိုအသိပေးခြင်းနဲ့ဆိုတော့ဟုတ်ပါပြီဒါပေမဲ့အဲ့ဒီဝါခဲမမြို့နယ်အတွင်းကဒီတက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတို့ဘာလို့ရောအကြောင်းကြားသလားသူတို့ကဟောဘာဘလို့တုံ့ပြန်သလဲအ
ဲကျွန်တော်တို့ကဒီဆိုင်ဝင်င်းကိုလည်းဒီနေရာတက်ပြီးဆိုင်ကိုလည်းစတင်ထားတယ်မြို့နယ်ရုံးနေပြည်သူ့ကုသလေတွေလည်းစတင်ထားပြီးတော့ပြီဟိုတိုင်းဝန်ကြီးချုပ်ကလည်းကျွန်တော်တို့အဲ့ဒီစာမေးတူတွေကျွန်တော်တို့ပို့ထားပြီးတော့ပြီခင်ဗျာအဲ့ဒီလိုဒီဥပဒေဆောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူတို့တော်လုံးပြီးလောက်ထားပြီးတော့မှသူတို့ပြင်ပြချက်ကအမိန့်တက်တဲ့ပြည်စီဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူတို့ကတကယ်တိတိကျကျလုပ်နေတယ်ဥပဒေတွေကြတော့တိတိကျကျမလုပ်ဘူးဥပမာပြလူတစ်ယောက်ကလည်း9ဧကပဲရှိတယ်ထုတ်ထားတာက35ဧကအမျိုးတွေကြတော့သူတို့လက်လုပ်စပယ်တွေလုပ်ထားတယ်ကျွန်တော်တို့အဲ့ဒါတွေအထောက်အထားတွေကျွန်တော်တို့သူ့ထားတယ်ရှင်းလို့ရအောင်
ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့လွတ်တော်အမတ်တွေဟိုတိုင်းဒေတာကြီးအစိုးရတွေဝန်ကြီးချုပ်တွေကိုတိုင်ထားတော့သူတို့ဘက်ကအခုတိတော့အကြောင်းပြမလာသေးဘူးပေါ့
ဟုတ်ကဲ့အခုတည်းကဘာမှအကြောင်းပြမလာသေ
းဘူးဒါစုစုပေါင်းပနေရဲ့
ချင်းအကြောင်းပြမ
ဟုတ်ကဲ့အခု
ကျွန်တော်တို့တင်ပြထားတာ28ရက်နေ့တင်ပြထားတယ်28ရက်နေ့မှာဗန်တစ်ချက်ထုတ်လိုက်ပြီကျွန်တော်တို့မခေါ်ဘူ
းဟုတ်ကဲ
့28ရက်နေ့မှာတစ်ချက်ထုတ်လိုက်28ရက်နေ့မှာခင်ဗျားတို့ကျွန်တော်တို့4ရက်နေ့ထုတ်ပေးကြမယ်ဗျာဆိုပြီးတော့မှပြန်ပြောပြီးတော့မှအခုမနေ့က4ရက်နေ့ရှိတယ်မထုတ်ဘူး
အခုစပြီးတော့ဟိုဖြစ်တာ28ရက်နေရပေါ့နော်ဇွန်လ28ရက်နေရပေါ့နော်ဟုတ်ကဲ့28ရက်နေရ
ဟု
တ်ကဲ့အခုအဲ့တော့ဟုတ်ကဲ့အခုအဲ့ဒီတော့အဲ့ဒီချင်းငွေမရတဲ့အတွက်ခင်ဗျားတို့ဒီလက်သမားတွေအနေနဲ့ကဘလို့အခက်အခဲတွေဖြစ်နေတာလဲဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲ
အခက်တွေကဘာဖြစ်လဲကျွန်တော်တို့အခုကျဲတာ300ကျဲတာ300ကျလို့မြုပ်သွားတယ်ဖက်ကျဲနေရဒီအတိုးတွေနဲ့အပြင်မှာဆွဲနေရဒီအတိုးတွေနဲ့အပြင်မှာဆွဲနေရဆွဲပြီးတော့မှအခုကျွန်တော်တို့ကအခုတစ်ခါတရမကျဲတဲ့မိုးရီများကြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးရီများကြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးများကြီးမြုပ်တယ်ဒါကျွန်တော်တို့ကအလဲအလက်ကလဲကျွန်တော်တို့အတွဲကဒီတယောက်ကကျတဲ့ခါကျတော့ပြေချိုးသူဆိုတဲ့လူကျတဲ့ခါကျတော့သူကကုန်းနေရေတင်ပြီးတော့နေရတယ်သူကဗန်မရလို့ဗန်မရဘူးဗန်လည်းအတော်ကြီးရဲ့ရှင်းနေရတယ်သူတန်းစီရရေတင်ရှင်းပြီးလုပ်နေကြတယ်ကုန်းကြတော့လေရေတင်လုပ်ရတယ်အမိတ်ကြတော့လေကျဲရင်းနဲ့မြုပ်နေတယ်ကျွန်တော်တို့မှအဲ့ဒီအခက်ခဲတွေတော်တော်လေးဖြစ်နေတယ
်အခုကျဲတာစပါးလားခင်ဗျ
အားကျနေမိုးစပါ
းမိုးစပါး
မိုးစပါးမိုးစပါးကျနေ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအ
ားကျနေ
ဟုတ်ကဲ့ခင်ဗျာအဲ့တော့အခုဖြစ်တာကဝါခဲမမြို့နယ်ပဲကြေးရွာအုပ်စုဆိုတာရှိသေးလားမြို့နယ်အတွင်းမှာပဲလားဒ
ါဝါခဲမမြို့နယ်ရှင်လောင်းတိုင်းနယ
်စုစုပေါင်းလယ်သမားဘယ်နှဦးရှိသေးလဲခင်ဗျာအခုလိုမျိုးအခက်ခဲနဲ့ရင်ဆိုင်နေရတာ
လယ်သမားတွေရေကြောက်ဆိုလို့ရှိရင်တော့အခုဟိုပြောမှဆိုလက်ထုံးလို့မရအောင်အများကြီးကျွန်တော်တို့ဒီမှာအဲ့လိုမျိုးဒုက္ခပေးထားတာတွေအများကြီး
ဟုတ်ကဲ့လက်လမ်းမီတော့ပြောမယ်ဆိုရင်ဆိုကြပါစို့ရွှေလောင်းတိုက်နယ်တစ်ခုထဲမှာတင်ခမန်းကြီးဘယ်လောက်ရှိမလဲ50လောက်ရှိသလား100လောက်ရှိသလားဘယ်လောက်ခမန်းကြီးသိရသလဲ
အဲကျွန်တော်ကနီးစက်တဲ့လေသမားကြီးအကုန်လုံးကတော့80နဲ့100ကျားမှရှိပြီ
ဟုတ်ကဲ့အဲ
့ဒါလေးဒီလိုလု
ပ်တာအဲ့တော့
ဒီနေ့ကန်ထုတ်ဘူးဒီလုံးဝမထုတ်ဘူးလေသမား100ဝန်းကျင်နဲ့80နဲ့100ဝန်းကျင်မှာရှိ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒါအခုကတော်တော်လေးရက်ကနောင်းနေပြီနောက်ကျနေပြီလားအဲ့သဘောအဲ့လိုလားခင်ဗျအခုဘလို့ထပ်ပြီးတော့သွားပြောတာတော့အခက်အခဲတွေတော့ရှိတာဟုတ်
ကျွန်တော်တို့လက်ထက်မှာငွေမရှိတဲ့အခါကျတော့တရားတော်ကြီးကတော့ဆွဲရတယ်ဆွဲပြီးတော့မှလေထဲတွေကိုပရမကျဲလို့မအောင်နောက်တစ်ခါကျဲနောက်တစ်ခါကျဲလို့မအောင်လို့နောက်တစ်ခါကျဲနောက်တစ်ခါအခုတစ်ခါကျတော့လောရငွေမရှိတော့ဘူးဘယ်မှလည်းဆွဲလို့မရတော့ပရမဆွဲရတဲ့ငွေတွေကလည်းဟို30လို့32ချက်ပြီးလို့35ချက်ပြီးလို့အမျိုးမျိုးဝင်နေပြီးတော့မှဆက်သွယ်ပြီးဆွဲတာအခုဆွဲရနေရလည်းမရှိတော့ဘူးကျဲဖို့ဝယ်ဖို့လည်းမျိုးတွေကလည်းမရှိတော့ဘူးအချိန်ကလည်းနှောင်းလာပြီအဲ့ဒီအခက်အခဲတွေပြီးတော့အကြည့်ဆိုင်နေရတယ်
အရင်နှစ်တွေကတော့ဒီလိုအခက်အခဲမျိုးမရှိဘူးလားခင်ဗျာအခုလိုငွေချိရတဲ့ငွေချိတဲ့နေရာမှာအဆင်ပြေတယ်ပေါ့
ရှိတယ်အခက်မပြေဘူးဘာလို့မပြေလဲလို့ရှိရင်သူကလက်တွေ့ဆိုတော့ခေါ်တိန်လုံးစုတွေကိုငွေနှစ်ခါထိုက်ခဲ့ပြီးပြီသူကအရင်ထုတ်ပြီးတယ်နောက်တစ်ခါကျတော့လေစေကတော့လည်းရှိတဲ့သူကို35ရေကဘူးထုတ်ပြီးရတာတွေရှိရဲ့ရောကမိုးစလားမလုပ်တဲ့လူတွေကိုလည်းငွေထုတ်ပြီးရတာတွေရှိနောက်စကြန်နေတဲ့ကိုလည်းဒီပုံစံနဲ့ဆုံးကခေါင်းလေးလောက်ပြီးတော့ငွေထုတ်တာရှိတယ်ကျွန်တော်တို့တကယ်တမရိုးကြတောင်းကြည့်ရအများနဲ့ဒီပုံစံတိုင်းနိုင်ညာ
အဲအခုလိုမျိုးအမျိုးမျိုးဥပဒေအမျိုးမျိုးဟိုလောက်ပြီးတော့သူလိုဟာလူပေါ်မူတည်ပြီးတော့အဲ့လိုမျိုးမျက်နှာလိုက်ပြီးတော့ပဲဆိုကြပါစို့ဟိုဟာငွေထုတ်ပေးနေတဲ့သူဟာဟိုတရားဟိုဟာပေါ့တာဝန်ရှိတဲ့သူဟာသူကဒီယာဒုမှာတာဝန်ထမ်းဆောင်နေတာကြာပြီလားခင်ဗျာအခု
အဲသူကတော့ဒီလိုကြဟိုတယောက်ကပြောင်းသွားလို့ရှိရင်နောက်တစ်ယောက်ကလက်ခဲပုတ်ထားခဲ့တယ်ဒီလူနဲ့ဒီလူဟာဒီပုံစံနောက်တစ်ယောက်ကပြောင်းရင်လည်းနောက်တစ်ယောက်ကိုလက်ရိုက်ထားခဲ့တယ်ဒါတို့လူတွေဒီပုံစံဆိုတော့သူတို့ဟာနဲ့သူတို့ဖြစ်ပြီးသားတယ်သူတို့ကဘော်ဒီဘောပုတ်ပုတ်ပြီးတော့မှသူတို့ကနေပြီးတော့မှအောက်မကျအောင်လို့သူကလှုပ်သွားတာအားလုံးသူကချိတ်ဆက်ထားတယ
်ကိုချစ်ချစ်တို့ဆက်ဆံရတဲ့အခုလူကရောအရင်ကတွေ့ဘူးသလားဒါမှမဟုတ်လူသစ်လားလူဟောင်းလား
အဲ့ဒီလူကဒီနေ့အဖြစ်ပေါ့ပရမလူကလည်းဒီပုံစံနဲ့ဒီလူကလည်းဒီပုံစံနဲ့
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တူတာဆောင်ဝင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်မှာတော့ကဘာကျော်နိုင်ရာဂရာရေဒဂွန်အကြောင်းကိုပြောပြပေးမှာပါအဲ့ဒီရေဒဂွန်အနီးဘက်ဖလိုမြို့မှာနေထိုင်တဲ့ကိုပညာကိုကိုအောင်ကဆက်တွေ့မိမြန်ပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ကိုပညာကဒီဟိုကဘာကျော်ပေါ့နော်နိုင်ယာဂါရာရေတံခွန်ရှိရဲ့ဘက်ဖလိုမြို့မှာနေတာဆိုတော့နိုင်ယာဂါရာရေတံခွန်ကိုဘယ်အချိန်မှဒီလူတွေအများဆုံးလာလိရှိကြလဲဗျ။အ
ာဟုတ်ကွာနိုင်ယာဂါရာရေတံခွန်ကလူလာများတော့နွေရည်ပေါ့ဗျာ။နွေရည်ကရာသီလို့ကောင်းတာကိုပုံလင်းရည်ဆိုတော့နောက်ဆိုစောင်းနှင်းရောက်တော့ရေတံခွန်ကပိတ်ထားတယ်ဗျ။အဲ့တော့လူကအလာမတည်ဘူးစောင်းနှင်းမှာဆိုရင်တော့
တို့တို့တို့ကျွန်တော်ကြားဦးတာလေဟိုစောင်းနှင်းမှာကြတော့လေပဲဒီရေတခွန်ကဥမာရေတွေကြတဲ့နေရာမှာဟိုရေတွေကလုံးဝခဲသွားတယ်ဆိုတော့ဟိုတမျိုးလှတာပေါ့ဗျာဆိုတော့အဲ့ဒါကိုလေပဲတချို့တွေကသွားကြည့်ကြတယ်ဆိုပြီးတော့ကျွန်တော်သိရတယ်ဗျာဆိုတော့သူကလုံးဝပိတ်ထားတဲ့သဘောပေါ့
ဟိုဟိုပေါ့ဒီ9 gram မှာရှိတဲ့အဲ့ state park ကတော့ဖွင့်ထားပါဘောနော်ကျွန်တော်တို့နွေရာသီမှာတော့ရေတခွန်ပေးအနီးကပ်ထိကြည့်လို့ရတယ်စောင်းနှင်းရောက်တော့သူကအဲ့အနီးကပ်ထိဆင်းလို့မရဘူးပိတ်ထားတယ်ဟိုအပေါ်ကနေတော့ကြည့်လို့ရတယ်နိုင်ငံပေါ်လာကြည့်တဲ့သူကဟိုပေါ့နော်နိုင်ငံတကာလူတွေအနေနဲ့အများကဆိုတော့သူကတော့များသောအားဖြင့်တော့ဟိုလူရည်ကြီးပဲလာလူရည်ကြီးလာတော့အဲ့နာပတ်ဝန်းကျင်ရဟိုတယ်တွေလည်းရင်းနှီးပြည့်တယ်ပေါ့နော်စောင်းနှင်းဆိုရင်တော့သူကပါတော့အဲ့ဟိုတယ်မှာလုပ်တဲ့ဗမာလူသမားရကလုပ်ချိန်နေနေသွားရပေါ့ဒီတော့ပုံမှားဖြစ်ဖိတ်တာဟိုပြီးတော့အဲ့ဒါကြည့်တော့တအားအေးတယ်လေ
ဟိုတခုပေါ့ဗျာဆိုတော့နိုင်ငံကရာရေတကွန်ကတော့အကြီးပေါ့ဗျာတော်တော်လေးလှလဲလှပါတယ်ဒါပေမဲ့ဒီအချက်တွေအပြင်ပေါ့နော်ဘာကြောင့်ဒီလောက်ထိအောင်ဒီဟိုကဘာမှာကြော်ကြားတာလဲခင်ဗျာ
သူကကဘာအကြီးဆုံးရေကွန်တွေတခုပေါ့ဗျာအဲ့ဒါလည်းပါတယ်အဲ့အရွယ်စားကြီးတာရောလှတာရောအဲ့အဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ကဲ့ဒီကနယ်နိမိတ်မြင်းတွေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေတကွန်ကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော
်ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့ तू ကရေတကွန်ကြီးကိုတဲ့တဲ့ကြီးမြင်ရတာဟိုမျက်နှာချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေဝေရနေပြီးတော့မှအဲ့မြင်းအလဲစီတားဖို့ထိုးထားပြီးအဲ့ပေါ့နော်ကြည့်တယ်ဟိုကတားမျောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေတကွန်တဲ့တဲ့မြင်ရကနေဒါဘက်ကရောက်တော့ကနေသာဘက်ကရေကုန်ဘေးပတ်လမ်းကိုသူတို့ကကောင်းအောင်သူတို့ဘက်ကပို့ပြီးခွင်လန်းတာရေကုန်ကိုတဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်အထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက Enhanced Travel License ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲဒီ Enhanced Travel License နဲ့သွားလို့ရတယ်ဒါမှမဟုတ်ရင် Passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း
ီဇာပေါ့ဟိုပါဘာပတ်စပို့ပေါ့ပတ်စပို့ပေါ့ဗျာအားနဲ့သွားလို့ရတယ်အဲဂရင်းကတ်ဖြူပါတကယ်နိုင်ငံသားလို့ဖြစ်သေးတယ်ဟိုပါဂရင်းကတ်သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲ့တော့ဂရင်းကတ်မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံးဂရင်းကတ်ကတော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော်
အဲဟုတ်တယ်သူကပြက်ကပြပြီးတက်သွားလိုက်မှလွဲပါတယ်အဲ့ဒါတော့
ဟုတ်ကဲ
့ပြန်ပြန်ဝင်လာနေနေခဲ့တာဒါပေမဲ့ကူးရင်တော့သူကသူအကြေဒါပဲလဲသွားရင်သူကလွဲတယ်တိတ်မဖြစ်ဘူးအမေရိကန်ခြေကစစ်လည်းနည်းနည်းပေါ့တော့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edgeFascination, I'm so inspired by that never-ending descent over the waterfalls.
ဒီနိုင်ငံကရေတကွန်ပေါ့လေဆိုတော့ဒီရေတကွန်ကြီးကဒီညဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အော်တမျိုးစီပဲဗျာဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေတကွန်ဘီးတက်လန်းတစ်ချောက်ကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလို့ကနေ night view တော့တင်ရဘက်ကကျင်ပို့လာတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေကတော့အဲ့ဒါသူကဒီရေကုန်ဘေးနဲ့မြစ်ဘေးနဲ့နည်းနည်းအလှမ်းဝေးရတယ်မြို့ဘေးနည်းနည်းကြာတော့အဲပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရည်ကတော့ကနေလူရနေကင်းဘက်ကတော့ကျွန်တော်အမေရိကန် site ကပိုများတယ်
ဆိုတော့ဒီရေကုန်ကြာသွားတဲ့မြစ်ထဲကိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေတင်မောသွားကြည့်ရတယ်ကနေဒါဘက်ချမ်းကလည်းတင်မောစီမီသွားကြည့်ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းတင်မောစီသွားကြည့်ရတယ်ဒါဒီခါဘာဘာသူတို့တင်မောစီမယ်ဆိုရင်ဒီခါတခါလဲဟိုဘယ်လိုပြောမလဲဘိုးကအင်ကြီးပါပါတွေခဲ့ရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်တင်မောကတော့စီးဖို့တယ်သူကတင်မောစီးလိုက်မှသူကအော်ရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်ကပေါ်ကနေရေကုန်ရေကျတဲ့နေရာကြီးကိုငုတ်ကြည့်ရလို့ဖြစ်နေတယ်။တင်းမောစီလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့တင်းမောကရေကုန်နားအနည်းဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအချီးကြီးပဲအဲ့ဒီဟာတင်းမောကအဲ့နာကတ်သွားတော့ဒီဘွားနေကြခင်ဗျာမော့ကြနေတာကိုပပတ်လည်းမှာရေကုန်ကြီးဝိုင်းလို့ကြီးပဲဖြစ်သွားတယ်အရင်လာတင်မောစီ
ဟုတ်ကဲ့ဆိုတော့တင်မောစီရဲ့ဟာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပြရတယ
်ရေကုန်အကြောင်းကိုလည်းနည်းနည်းပြောပြပေးပါအောင်ခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်1200လောက်ခဲ့ရပေါ့နော်ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြော်တော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေကုန်ဖြစ်လာပါတော့။အဲ့မှာမြစ်လမ်းကြောင်းနဲ့ရေကုန်ပုံစံတွေကတော့အချိန်ကြာတယ်မြတ်တဖြည်းပြောင်းလာတယ်ကြီးလာတယ်အဲ့လိုမျိုးတော့ရှိတယ်ပေါ့နော်
။ရေကုန်နဲ့ပေါ့လေတိတ်မဝေးတဲ့နေရာမှာပဲဒါကိုပညာတို့နေတဲ့ဟိုဘက်ဖယ်လိုမြို့ဆိုတာရှိတာပေါ့ဆိုတော့အဲ့မှာလည်းပဲမြို့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကနေရွှေ့ပြောင်းချေချလာကြတဲ့လူတွေတော်တော်များများနေထိုင်ကြတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ကိုပညာတို့ရောဟိုရေကုန်မကြာခဏရောက်လေရှိလားဗျ။
အဲရောက်ကားသားတော့ကျွန်တော်တို့အမြဲတမ်းရောက်တယ်ပေါ့ဗျာဒါပေမဲ့အနာကန်နေတော့ဒီအချိန်မှာဧည့်သည်လာမှပဲလိုက်ပို့တော့ဒါပေမဲ့တနေ့တခါနှူရတော့အဲ့လိုမျိုးပေါ့နော်ပြိုအဲပြိုပွဲစားသွားတာအဲ့လိုမျိုးပန်းဖြစ်သွားတာအဲ့လိုမျိုးတော့သွားပါတယ
်ဟုတ်ကဲ့ကိုပညာကြီးဟိုနောက်ဆုံးမိကုန်းမှာဆိုဒီနိုင်ယာဂါရာရေတံခွန်ကအင်မတန်မှခမ်းနားတယ်ကြီးကျယ်တယ်အင်မတန်လဲလှတယ်ဓာရီအပြင်ဟိုဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ကျောင်းရည်ကောင်လေးဒီရည်ကောင်လေးဟိုပါတော့ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့ညီတို့တွေကတော်တော်များများလာကြည့်ကြရခင်တာ
ဒါတော့ကိုအောင်စီစဉ်တစ်ချက်တဲ့တုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
မေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နိုင်ငံဘက်ဒတ်မြို့ကဈေးရွင်မှာ IS အစိုးရအဖွဲ့ကနေဇူလိုင်လအတွင်းအကြမ်းဖက်တိုက်ခိုက်မှု3ခုကျူးလွန်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးဝေဖန်ရှုံချလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေဟာနှစ်တန်ကြာအီရန်မြို့တော်မှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေမှာပါဝင်ပြီးရမဒန်ဥပုပ်ထွက်ချိန်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းအမျိုးသမီးနဲ့ကလေးတွေအပါအဝင်လူအနည်းဆုံး215ဦးသေဆုံးခဲ့ပါတယ်။အစိုးရပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဒီလုပ်ရက်တွေဟာလူအသက်တွေကိုတန်ဖိုးမထားတဲ့ IS အစိုးရအဖွဲ့ရဲ့နောက်ထပ်ဥပမာတစ်ခုပဲဖြစ်ပါတယ်။ IS အကြမ်းဖက်သမားတွေဟာအများအာယုံစိုက်ခံရဖို့နဲ့တပ်သားတွေစုဆောင်းဖို့အပြစ်မဲ့တဲ့သူတွေကိုတပ်ဖြတ်နေတာပါ။သူတို့လောက်ရအောင်မြင်မှာမဟုတ်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်။မိစ္ဆာအဖွဲ့ကိုချိန်မုံဖို့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကခိုးအောင်ရနေရာတွေကိုရှင်းလင်းပြီးကမ္ဘာတဝန်းကကွန်ရက်တွေကိုပါညှေလံပစ်ဖို့တကမ္ဘာလုံးစုပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့လည်းပြောကြားသွားခဲ့ပါတယ်။ကမ္ဘာတဝန်းရင်ဆိုင်နေရတဲ့တိုက်ပွဲမှာရှေ့တန်းကနေထမ်းဆောင်နေတဲ့အီရတ်နိုင်ငံအီရန်လူလူနဲ့အမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုဟာလည်းစင်စက်မပြတ်ဆက်လက်တည်မြဲနေမှာဖြစ်တဲ့အကြောင်းမစ္စတာခါဘီကပြောဆိုသွားခဲ့ပါတယ်။ဆီးရီးယားနဲ့အီရန်နိုင်ငံတွေမှာ IS အဖွဲ့ကနေမျိုးတွေလက်လွတ်ဆုံးရှုံးလာချိန်မှာပဲရမဒန်ဥပုပ်ကာလအတွင်းဇက်တိုက်ဆိုသလိုတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာပါ။ဒါပေမဲ့လည်းဘက်ဒတ်မြို့အနောက်ဖက်မိုင်40အကွာမှာရှိတဲ့ဖာလူဂျာမြို့ကို IS တွေထံကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအီရတ်တပ်ဖွဲ့တွေကကြေညာနိုင်ခဲ့ပါတယ်။ဒါဟာဆိုရင်အီရတ်မှာထိန်းချုပ်ထားတဲ့နယ်မြေတွေထဲက50ရာခိုင်နှုန်းနီးပါးကိုလက်လွတ်ဆုံးရှုံးခဲ့တဲ့အစွန်းရအဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။ဖာလူဂျာမြို့ကိုပြန်သိမ်းနိုင်ဖို့အတွက်ကိုတော့အီရတ်တပ်ဖွဲ့တွေနဲ့တူ IS စစ်တွေးကြွတွေကိုချေမုံရေးနိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့တွေရဲ့ကြီးမားတဲ့ပံ့ပိုးမှုတွေနဲ့အတူလှနဲ့ချီအချိန်ယူခဲ့ကြရတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့အီရတ်တာဝန်ရှိသူတွေနဲ့နီနီကက်ကက်ထိတွေ့ဆက်ဆံပြီး IS အစိုးရအဖွဲ့ရဲ့အမာဂန်စခန်းတွေကိုတိုက်နေတဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုပံ့ပိုးကူညီဖို့နဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုတရားဥပဒေရှေ့မှာအရောက်ပို့နိုင်ဖို့လဲအခိုင်အမာတန်ဋိဌာန်ချထားကြောင်းပါရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ BOE ရဲ့အာဝမဟုတ်ကြောင်းအတိပေးအပ်ပါရခင်ဗျာ BOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာအသင်းသတင်းကျုပ်ကိုနိုင်ငံတကာသတင်းအချင်းကျုပ်ကိုမတ်စုမြတ်မောင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြောက်ပိုင်းမစ်ရှိဂန်ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်3ယောက်သေဆုံးသွားပါတယ်။တရားရုံးကိုရုံးထုတ်လာတဲ့အကျဉ်းသားတယောက်ကလက်ထောက်ရဲအရာရှိတယောက်စီကအနှက်ကိုလူယူပြီးတော့ပြစ်ခတ်ခဲ့တာပါ။သေဆုံးသွားသူ2ယောက်ကတရားရုံးစည်းရေးတွေဖြစ်ကြပြီးတော့နောက်ထပ်သေဆုံးသွားသူကတော့တနက်သမားဖြစ်တယ်လို့ဘာရီယာမြို့နယ်ရဲအရာရှိပေါ်ဘေလီကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပုတ်တဟူးနေ့ကြလို့ရှိရင်ဝန်ကြီးချုပ်ယာဒူးကနေတရားဝင်နှုတ်ထွက်မယ်လို့ကြေညာလိုက်တဲ့အတွက်လက်ရှိပြည်ထရေးဝန်ကြီးတာဝန်ယူထားတဲ့ထရီဆာမေကဗြိတိန်ဝန်ကြီးချုပ်အစ်ဖြစ်လာတော့မှာပါထရီဆာမေဝန်ကြီးချုပ်အစ်ဖြစ်လာမယ့်အတွက်သူ့အနေနဲ့ဝမ်းမြောက်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကတင်းလာနေတော့ကပြောကြားခဲ့ပါတယ်တောင်ဆူဒန်နိုင်ငံမှာတော့အတိမ်းဆောင်မခံနိုင်တဲ့ဒီငြိမ်းချမ်းရေးသဘောတူညီမှုနဲ့ညီညွတ်ရေးအစိုးရပြိုကွဲမဲ့အရေးကိုချိန်ချောင်းနေတဲ့တိုက်ခိုက်မှုတွေကိုရပ်ကြဖို့အတွက်ပြိုင်ဘက်ခေါင်းဆောင်နှစ်ယောက်ကပန်ကြားလိုက်ပါတယ်။အရင်တပုံခေါင်းဆောင်ဒုတိယသမ္မတ React မရှာကအစောပိုင်းတုန်းကသမ္မတ Selvakia ကြေညာခဲ့တဲ့အဖြစ်ခက်ရစဲမှုအတိုင်းလေးစားလိုက်နာကြဖို့အတွက်သူ့ရဲ့တပ်ဖွဲ့ဝင်တွေကိုဒေသခံ Radio ပေါ်ကနေပြီးတော့တိုက်ထွန်းခဲ့ပါတယ်။တခါအီရတ်နိုင်ငံမော်စူးမြို့ကို IS သွေးကြွားတွေလက်ကနေပြန်ရအောင်တိုက်ခိုက်နေတဲ့အီရတ်တပ်တွေကိုကူညီဖို့အတွက်နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်960ကိုအီရတ်ကိုဆေးလွတ်မှာဖြစ်ပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ဗီယိုယူနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.